ပါကစ္စတန်နိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲကိုဝန်ကြီးချုပ်ဟောင်းနဝက်စ်ရှရီဖ်ရဲ့ပါတီဝင်ပြိုင်မယ်လို့ဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်အခုဆိုရင်ဇန်နဝါရီလရွေးကောက်ပွဲအတွက်မဲဆွယ်မှုတွေတောင်မှစပြီးလုပ်နေပါပြီ။သမရပါဗက်စ်မူရှာရက်ဖ်ရဲ့အာနာပိုင်ဆိုးမှုကိုလျော့နှဲအောင်လှုံ့ဆော်ဖို့ရာအတိုက်ခံပါတီတွေကရွေးကောက်ပွဲမှာဝင်မပြိုင်ဘူးလို့ချိန်ချောက်ခဲ့ပေမဲ့အဲ့ဒါကိုအဓိကအတိုက်ခံပါတီတစ်ခုကသဘောမတူခဲ့တာပါ။ဒီအကြောင်းကိုတော့အစ္စလာမဘတ်မြို့တော်ကနေကျွန်တော်တို့ရဲ့ VOA သတင်းတောက်ဒန်နီယယ်ရှော့ဖ်သတင်းပေးပို့ထားတာကိုမိုင်းသနာကျော်ကပဲဆက်ပြောပြပါောင်းခင်ဗ
ျဟုတ်ကဲ့ပါရှင်လာမယ့်ဇန်နဝါရီလ10ရက်မှာသမရဘာဗက်မူရှာရက်ဖ်ကျင်းပပေးမယ့်ရွေးကောက်ပွဲကိုဝင်းကြီးချုပ်ဟောင်းနဝက်ရှရီဖ်နဲ့သူ့ပါတီကတပိတ်မမောက်ဖို့ဆုံးဖြတ်လိုက်ပြီးနောက်တနေ့ဒီကနေ့မှာပဲရွေးကောက်ပွဲအတွက်မဲဆွယ်လှုပ်ရှားမှုတွေကိုဆက်ရထက်ထက်တသက်နဲ့စတင်နေကြပါပြီသူရဲ့ပါကစ္စတန်မွတ်စလင်လိအန်ပါတီအတွက်လူလူထောက်ခံမှုပို့ရအောင်လို့မစ္စတာရှရီဖ်နိုင်ငံတော်ဝန်မှမဲဆွယ်မှုခီးစဉ်ကိုစတင်ပါပြီ။နိုဝင်ဘာလကသမရမူရှာရက်ဖ်ကတရားသူကြီးချုပ်ကိုအစားထုတ်ပြီးတော့နိုင်ငံမှာအရေးပေါ်အခြေအနေကြေညာခဲ့ပြီးတဲ့နောက်ရွေးကောက်ပွဲတွေကိုအတိုက်ခံတွေသဘိမ်းမှောက်ကြဖို့ PMLN ပါတီကကြိုးစားနေကြတာပါ။ဒါပေမဲ့ပါကစ္စတန်ရဲ့အကြီးဆုံးပါတီဖြစ်တဲ့နောက်ထပ်ဝင်ကြီးချုပ်ဟောင်းဘနာဇီယာဘူတိုရဲ့ပါကစ္စတန်ပြည်သူပါတီကအခွင့်အရေးတွေအားလုံးကိုမစ္စတာမူရှာရက်ကိုဖွင့်ပေးမဲ့အစားဒီရွေးကောက်ပွဲမှာသူတို့ဝင်ရောက်ရှင်ပြိုင်မှုဆုံးဖြတ်ခဲ့ပါတယ်။ဒါကြောင့်လို့မစ္စတာရှရီဖ်ရဲ့ PMLN ပါတီလည်းအလားတူဆုံးဖြတ်ချက်မျိုးချဖို့ဖြစ်လာတယ်လို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ် Ashton Iqbal ကပြောပါတယ
်။ Our first preference was that all opposition parties should collectively boycott the elections to deny any credibility or legitimacy.
ဦးစားပေးအနေနဲ့တော့ရွေးကောက်ပွဲတွေကိုအတိုက်ခံတွေအားလုံးသဘိမ်းပေါက်ကြဖို့ရည်ရွယ်တာပါဒါပေမဲ့မစ္စဘူတိုရဲ့ပါကစ္စတန်ပြည်သူပါတီကကျွန်တော်တို့နဲ့သဘောထားချင်းမတိုက်ဆိုင်ပါဘူးဘာပဲဖြစ်ဖြစ်သူတို့ကရွေးကောက်ပွဲဝင်ပါပါ
မစ္စတာမူရှာရက်ဖ်ယာရုကဖယ်ရှားခဲ့တဲ့တရားသူကြီးချုပ်ကိုရွေးကောက်ပွဲမတိုင်ခင်ပြန်ခန့်အပ်ပေးဖို့ PMLN ပါတီရဲ့တောင်းဆိုချက်ကိုလည်းမစ္စဘူတိုပါတီကမထောက်ခံခဲ့ဘူးလို့မစ္စတာအက်ဘယ်ကပြောပါတယ်တကယ်လို့သာတရားရုံးချုပ်ဟာမစ္စတာမူရှာရဖ်ရဲ့လူတွေနဲ့အပြည့်ဆက်ဖြစ်နေမယ်ဆိုရင်တော့ကျင်းပမဲ့ရွေးကောက်ပွဲတွေကလွတ်လပ်မှုတရားမျှတမှုရှိမှာမဟုတ်ဘူးလို့ PMLN ပါတီနဲ့တခြားအတိုက်ခံပါတီတွေကပြောနေကြတာပါ။နိုဝင်ဘာလတုန်းကတော့မစ္စတာမူရှာရဖ်ကသူ့ကိုတစ္ဆာရှိဖို့ကြမ်းကြင်ဖို့ညှဉ်းဆန်ခဲ့တဲ့တရားသူကြီးတွေကိုယာရုကဖြုတ်ပြစ်လွတ်လပ်တဲ့သတင်းဌာနတွေကိုလည်းနှိပ်ကွပ်လို့နိုင်ငံကိုအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ဒီလိုအာဏာသုံးလုံးဆောင်တာဟာဘေးပြောကတွေမရှိအောင်လှုပ်ဆောင်တာပြီးတော့ပါကစ္စတန်ရဲ့အဓိကမဟာမိတ်အမေရိကန်အစိုးရအဓိကပူပန်နေတဲ့အကြမ်းဖက်မှုကိစ္စရဲ့တိုက်ဖြတ်ဖို့လှုပ်ဆောင်တာလည်းဖြစ်တယ်ဆိုပြီးတော့မစ္စတာမူရှာရက်ဖ်ကပြောပါတယ်။ဒါပေမဲ့လည်းမစ္စတာမူရှာရက်ဖ်ဒီတစ်ခေါက်သမရဝင်ရွေးခန့်ခွင့်ရှိမရှိဆိုတာတရားရုံးချုပ်ကဆုံးဖြတ်ပေးဖို့ရပိုင်းလိုမှာပဲတရားရုံးချုပ်အနေနဲ့သမရကိုတစ္ဆာခံရမယ်လို့တောင်းဆိုခဲ့တာကိုပါကစ္စတန်နိုင်ငံရဲ့အကြေခဲ့တွေကထောက်ပြကြပါတယ်။အမေရိကန်အစိုးရကတော့ပါကစ္စတန်နိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော့စိတ်ပြက်မိကြောင်းအထက်ထပ်ပြောကြပါတယ်။နိုင်ငံကအရေးပေါ်အခြေအနေကိုဖယ်ရှားပေးဖို့သတင်းမီဒီယာနဲ့အတိုက်ခံနိုင်ငံရေးသမားတွေကိုထိန်းချုပ်မှုတွေမလုပ်ဖို့အမေရိကန်အစိုးရကတိုက်တွန်းပါတယ်။သမရမူရှာရက်ဖ်ကလည်းဒီဇင်ဘာ15ကျရင်နိုင်ငံရဲ့အရေးပေါ်အခြေအနေထုတ်ပြန်ချက်ကိုရုပ်သိမ်းပါမယ်။သူကအခုထိအတိုက်ခံတွေကိုနှိပ်ကွပ်မှုတွေဆက်လုပ်နေပေမဲ့လည်းရွေးကောက်ပွဲကိုတော့လွတ်လွတ်လပ်လပ်နဲ့တရားမျှတတကျင်းပပေးပါမယ်လို့ပြောနေပါတယ်ရှင်။